ဦးဆောင်ညွှန်ကြားရေးမှူးအစင်းနဲ့ဌာနဆိုင်ရာအစိုးရဝန်ထမ်းအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းကြီးတွေမှာပါဝင်ပတ်သက်တာရှိရင်သမရကိုအတိပေးပြီးခွင့်ပြုချက်ယူရမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျမအိမ်တနာထွန်းပါ။စိတ်ကန်းအာဏာပိုင်နဲ့အကခွန်ဌာနဦးဆောင်ညွှန်ကြားရေးမှူးနှစ်ဦးဟာစစ်တပ်ပိုင်ဦးပိုင်ကုမ္ပဏီရဲ့ဒါရိုက်တာအဖွဲ့ဝင်တွေဖြစ်နေတယ်ဆိုတာသတင်းတွေမှာဖော်ပြရေးသားလာကြတဲ့နောက်တက်ထွက်အစိုးရအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတာတွေအပေါ်အတော်လေးမေးခွန်းဖြစ်နေပါတယ်။အများပြည်သူတန်တရားကင်းရှင်းစေဖို့အတွက်ဦးဆောင်ညွှန်ကြားရေးမှူးအဆင့်အစိုးရအရာရှိကြီးတွေအနေနဲ့ဒီလိုစီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်တာရှိရင်နိုင်ငံတော်သမ္မတကိုတင်ပြပြီးခွင့်ပြုချက်ယူရမယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထေကပြောသွားပါတယ်
။ဒီကျွန်တော်တို့အစိုးရရဲ့ဝန်ကြီးဌာနဆိုင်ရာတွေရဲ့အကြီးအကဲတွေဖြစ်တဲ့ညွှန်ကြားမှုချုပ်တွေဦးဆောင်ညွှန်ကြားမှုပေါ့နော် DGMD တွေကဘသူကခန့်ရလဲဆိုနိုင်ငံတော်သမ္မတကတိုက်ခန့်ရပါလေဒီပုဂ္ဂိုလ်တွေနဲ့သူတို့တုံးဆောင်ချက်တွေမှာတော့တက်ဆိုင်တဲ့ဝန်ကြီးဌာနတွေကရှင်းလင်းတာတော့ဒါတွေကဟိုးအရင်တက်မတော်ဆိုရလက်ထက်ကဖွဲ့စည်းထားတဲ့အမိန့်တွေမှာပါသွားတာပေါ့နော်ပါသွားပြီမဲ့လို့ဒီနောက်ပိုင်းမှာတော့အစည်းအဝေးတက်ရောက်တာတော့ပါဝင်ပတ်သက်တာမရှိဘူးပေါ့နော်မရှိတော့လည်းပဲဟိုတန်လျာကင်းကင်းနဲ့ဖြစ်စေချင်တယ်ဆိုရင်ဒါတွေကိုတိုက်ခန့်ရတဲ့နိုင်ငံတော်သမ္မတစီပြန်ပြီးတော့တင်ပြဖို့ဆိုတော့ရှင်းနေကြုံကြုံအကြံပြုထားတယ်လို့ကျွန်တော်သိရတယ်ဒါပေမဲ့ကျွန်တော်တို့တမနာရုံးကိုတော့တင်ပြလာခြင်းတော့မရှိသေးဘူးပေါ့နော်တင်ပြလာတဲ့အခါမှာလည်းဟိုတမနာစီတင်ပြပြီးတော့ဆုံးဖြတ်ခံယူပြီးဆောင်ရွက်တော့မှာဖြစ်ပါတယ
်နိုင်ငံဝန်ထမ်းတွေအနေနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမလုပ်ရဘူးဆိုတော့ကျင့်ဝတ်စီမင်းရှိပြီးသားပါနိုင်ငံဝန်ထမ်းတွေဟာနိုင်ငံဝန်ထမ်းဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာတင်ပြီးတော့လိုက်နာမှုမရှိချိုးဖောက်ရင်အရေးယူတာတွေလုပ်ရမယ်ဆိုပေမဲ့လက်ရှိမှာဒီလိုကိစ္စတွေကိုဘယ်လိုအရေးယူဆောင်ရွက်လိုက်သလဲဆိုတာတိတိကျကျဖြစ်မနေဘူးလို့နိုင်ငံရေးလေးလာတုံသက်သူသတင်းသားစီရဦးစီသူအောင်မြင့်ကအဝေးပန်ပါတယ်
။ဝန်ထမ်းစီမင်းစည်းကမ်းမှာပါတဲ့အတိုင်းကိုတော့သူတို့လိုက်နာရမှာပေါ့နော်။ဝန်ထမ်းစီမင်းစည်းကမ်းမှာတော့ပါပါတယ်။နိုင်ငံဝန်ထမ်းတွေကဘယ်လိုစီးပွားရေးလုပ်ငန်းတွေဆိုရင်ဒါသူအဲ့ဒီမှာဝင်ပါတာမျိုးတွေမလုပ်ရဘူးပါညာဆိုပြီးတော့အဲ့လိုပြဋ္ဌာန်းတာရှိတယ်။အဲ့ဒီပြဋ္ဌာန်းချက်တွေကိုတော့လိုက်နာဖို့လိုမယ်လို့တော့ထင်ပါတယ်။တကယ်လို့လိုက်လာတာမရှိဘူးအဲချိုးဖောက်တယ်ဗျာညာဆိုတာကိုသူ့ကဆိုင်ရာဝန်ကြီးဌာနကသိနေတော့၎င်းအစိုးရအဖွဲ့ကသိနေတော့၎င်းတို့မို့ပြည်သူကဟိုတိုင်ကြားရင်တော့၎င်းဒါသူတို့အရေးယူရမှာပေါ့အဲ့ဒါကအချို့ကိစ္စတွေလောက်ဆိုရင်သူတို့ဌာနတွေအရေးယူတာမျိုးရှိတယ်လို့တော့ကြားတယ်ဒါပေမဲ့ဘယ်ကိစ္စကိုဘလို့ကြောက်မလို့ဘလို့အရေးယူလိုက်လဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့ကြည့်ကြအဲ့ဒါမသိရဘူးနောက်သူတို့ရဲ့သဘောတဘာဝအရာလဲထုတ်ပြန်တဲ့အလေးထားလည်းကျွန်တော်တို့မတွေ့ရဘူးအဲ့ဒါတော့ဟိုအရေးဖြစ်ကလေးကအခုဖြစ်ပြီပေါ့နော
်ဒါပေမဲ့အခုအစိုးရကအတက်နိုင်ဆုံးဥပဒေနဲ့အညီဖြည့်ရှင်းဆောင်ရွက်တာတွေ့ရတယ်လို့ဆိုပါတယ်အခရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကလည်းအရင်တုန်းကနဲ့စာရင်ပို့ပြီးတော့အရေးယူလာနိုင်တဲ့အခြေအနေတွေတွေ့ရတယ်လို့ဦးစီသူအောင်မြင့်ကဆိုပါတယ်တပ်မတော်ကအငိမ့်စားယူပြီးအရက်ဖက်မှာတာဝန်ထမ်းဆောင်နေတဲ့အစိုးရအရာရှိကြီးတွေအနေနဲ့အခုလိုစစ်တပ်စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့အပေါ်မေးခွန်းထုတ်နေသလိုပဲစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဝေဖန်မှုတွေရှိလာနေပါတယ်။နိုင်ငံဝန်ထမ်းအဖြစ်ကာကွယ်ရေးဘတ်ဂျက်နဲ့တပ်မတော်ပစ္စည်းဝယ်ယူထောက်ပံ့ရေးတို့အတွက်တာဝန်ရှိတဲ့တပ်မတော်အရာရှိတွေကတပ်ပိုင်စီးပွားရေးလုပ်ငန်းခွဲတွေရဲ့ဥဆောင်အခန်းကဏ္ဍတွေမှာပါဝင်ပတ်သက်နေတာကဆိုးရွားတဲ့အကျိုးစီးပွားပဋိပက္ခဖြစ်စေသလိုပြည်ရင်းစစ်ရှိကြစေဖို့ဗန္ဒာရေးဆိုင်ရာမလုံဖြစ်နေတဲ့ဆိုပြီးဇွန်လ18ရက်ကထုတ်ပြန်တဲ့ Justice for Myanmar အဖွဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။ဒါကြောင့်မြန်မာစစ်တပ်အတွင်အကျိုးစီးပွားပဋိပက္ခနဲ့အကျင့်ပြတ်ချစားမှုတွေကိုစုံစမ်းပေးဖို့ Justice for Myanmar အဖွဲ့ကတောင်းဆိုထားပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။